ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်စရုပ်ထလိုက်တယ်ပေါ့နော်အိုမီခရွန်မျိုးကွက်တစ်ခုဆက်တာကတော်တော်များလာပြီးတော့ထူးခြားတဲ့ဒီနောက်ဆက်တွဲနှလုံးထိခိုက်မှုအတွက်ဆိုရင်ဘယ်လိုဖြစ်တာနဲ့ဘယ်လိုလက္ခဏာတွေပြတာကိုပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့ပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီနှလုံးထိခိုက်တာကိုဘယ်လိုစီမံကုသသင့်တာနဲ့နောက်ထပ်သတိပြုသင့်တဲ့နောက်ဆက်တွဲတွေကိုအဓိကဆွေးနွေးပါဖို့ဆရာနော်အဲ့တော့ဒီ Omicron နောက်ဆက်တွဲနှလုံးထိခိုက်တာကိုဘယ်လိုစီမံကုသသင့်တာကိုစရှင်းပြပေးပါလားဆရာကြီ
းအကောင်းဆုံးနည်းလမ်းတော့ကျွန်တော်တို့စီမံရှိတော့ဆရာဝင်နေပေါ့ဗျာအကုန်လုံးကပေါ့နော်ဒါအူဟိုသတိထားပေးပါနှလုံးယောင်တတ်ပါတယ်ဟိုဒါကျွန်တော်ပြောဆိုပမာနိုင်ငံမှာလည်းလုံနိုင်တဲ့အနေအထားရှိပါတယ်ဟိုကျွန်တော်တို့ဟိုထွေထွေထူးကျွန်တော်တို့ပမာနိုင်ငံမှာလည်း echo machine ဆိုတာရှိပါတယ်ကျွန်တော်ထင်တယ်ရိုက်နိုင်ပါတယ်နှလုံးဝိဖြစ်တယ်ဆိုလို့ရှိရင်ပမာနိုင်ငံမှာနှလုံးရောဂါအထူးဆရာဝန်ကြီးအများကြီးရှိပါတယ်သူတို့လည်းနားလည်ပါတယ်ဘယ်လိုလုပ်လို့ရတယ်လဲဆိုတာဟိုဆေးတွေကဟိုကျွန်တော်တို့သုံးနေတဲ့ဆေးတွေကဟိုထူးခြားခြားဆေးကြီးတွေမဟုတ်ပါဘူးဒီဆေးလောကမှာရှိတဲ့ဆရာဝန်ကြီးဒါအပြင်မှာတော့ချိန်ပြီးပြုလို့မရပါဘူးကိုဒါမျိုးဆိုရင်တော့ဆေးရုံတင်ရပါမှာပါဆေးရုံတော်မှာကျွန်တော်အဲ့လိုကြက်ကြက်မမတ်နဲ့ပေါ့နော်နားလည်တက်ချောင်းနဲ့နှလုံးရောဂါအထူးဆရာဝန်ကြီးပါတို့နဲ့ပါအောင်ပြီကျွန်တော်တော်မှဒီလိုဟာမျိုးမကုနိုင်ပါဘူးကျွန်တော်ဆိုရင်ဒီနှလုံးရောဂါအထူးဆရာဝန်ကြီးမှာတစင်သူတို့လက်ထဲကိုအပ်ပြီးတော့မှသူတို့ကနေတစင်ဟိုဘာဆေးတွေဘာဆေးတွေထည့်မယ်ထည့်လိုက်ပြီးတဲ့အခါကျလို့ရှိရင်ဟိုနှလုံးကိုပြန်ပြီးတော့မော်နီတာလုပ်မယ်ပေါ့လေဆိုတော့ဒီလိုမျိုးတွေနဲ့ကျွန်တော်တို့ကပေးပြီးတော့ကျွန်တော်တို့လုပ်တာပါဆေးအနေအထားကတော့ပမာနိုင်ငံမှာရှိနေဒီနိုင်ငံမှာရှိတဲ့ဆရာတော့အတူတူနှီးပါလောက်ပါပဲတိတ်တော့ပေါ်ချမှုမရှိပါဘူးအဲ့ဒါပဲလေဒီယောဂါကိုစောစောစီး diagnosis လုပ်ဖို့အတွက်ကတော့ညံအောင်ဒီလူအောင်ပေါ့နော်နှစ်ခုလုံးတော့လိုပါလေကျွန်တော်ပြောချင်တဲ့သဘောကလူငယ်တွေကိုယ်စီမှာလာကြည့်တယ်ဒီလိုယောဂါတွေဖြစ်တယ်မတို့မှာယင်ပတ်အောင်နေမတို့မှာဒီလိုမျိုးနှလုံးတွေခုန်နေတယ်အဲဒါမျိုးတွေနဲ့ကြုံခဲ့လို့ရှိရင်အဲကျွန်တော်ပြောချင်တာတော့ဒီလူနာရဲ့အတန်နားထောင်ကြည့်ပါပေါ့နော်ဘာဖြစ်လို့လဲဆိုတော့သူတို့ဒါတကယ်ဖြစ်တတ်တဲ့ယောဂါအနေအထားတစ်ခုပါဆိုဒီလိုမျိုးဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့ကစောစောစီးစီးတည်လို့ရှိရင်ကျွန်တော်တို့ကအများကြီးဦးနာကိုကျွန်တော်တို့ကုပေးလို့ရပါတယ်
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီ Omicron မျိုးကွဲတဲ့မှာသတိပြုတဲ့နောက်ဆက်တွဲရှိသေးလားဆရာ
နောက်တစ်ခုကတော့ lung ဆိုသိမ့်မထိတဲ့အတွက်ကြောင့်တခြားနေရာတော့သွားမှာပဲဆိုပြီးသူတို့ကယူဆကြတယ်ပေါ့လေဆိုတော့ဘယ်နေရာတွေသွားသလဲဆိုတော့ဒီနေ့ဒီချိန်ကျွန်တော်တို့ကကြည့်တယ်ဆိုတော့သူတို့ကဘာကိုကြောက်ကြလဲဆိုတော့ long covid ဆိုတော့ကျွန်တော်ရင်တော့လည်းပြောခဲ့ပြုပါတယ်ဒီ covid ဖြစ်ပြီးတော့မှနောက်ပိုင်းကျတဲ့အခါမှာကိုယ်လက်တွေမတည်ကျင်တာတို့ဟိုအလုပ်ကိုပြန်မသွားနိုင်အောင်လုံးပြင်းမှန်းနှွမ်းနေတဲ့စိတ်တွေဖြစ်နေတာတို့ကိုခန္ဓာထဲမှာဟိုအားမရှိဘူးပေါ့နော်ဆောင်းအားမရှိတော့ဖြစ်နေတာတို့တစ်ချိန်လုံးအိတ်ချင်နေတာတို့ဆိုတော့ဒီလိုမျိုးဟိုရေးရေးရဘာမှလုပ်လို့မရဘဲနဲ့ဟိုဘလို့အဖြစ်မျိုးပေးလို့မရတဲ့ပေါ့နော်တစ်ခါလေကြာလို့ရှိရင်ဆရာဝန်လောကမှာဆရာဝန်တွေနည်းရှင်းပြလို့မတတ်နိုင်တဲ့အပိုင်းလက္ခဏာလေးတွေပါလာတယ်ပေါ့လေဆိုတော့အဲ့ဒီအပိုင်းလေးတွေကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့ဒီဆိုအဲ့အရာတွေကျွန်တော်တို့ကအခုနောက်ပိုင်းဒီကပို့ပြီးစိတ်ဝင်စားရတယ်ပေါ့လေဒီခုကျွန်တော်တို့ပြောရလို့ရှိရင်ဒီခုလက်ရှိအိုမီကွန်နဲ့ပတ်သက်ပြီးတဲ့အခါကြတော့ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီနှုံးချိမလုပ်ချင်မကိုင်းချင်ဖြစ်တဲ့နောက်ဆက်တွဲပြဿနာမျိုးအတွက်ရောဘယ်လိုလက္ခဏာတွေကိုစောင့်ကြည့်တယ်လဲဆရာ
Post COVID ပေါ့နော် Long COVID Syndrome လို့ခေါ်တဲ့ COVID ဖြစ်ပြီးတော့အဲ့လိုမျိုးအလုပ်ကိုပြန်မဝင်ချင်ဘူးပေါ့လေပင်ပန်းနေတစ်ချိန်လုံးအိတ်ချင်နေတယ်အိတ်ရာနေမထနိုင်ဘူးတကူလုံးကြိုက်ခဲနေတယ်။နောက်တစ်ခါလေပြောတဲ့ဟာအရန်ကိုသွာလာလှုပ်ရှားမှုနှင်းကုန်တယ်။နောက်တစ်ခုက concentration လို့ခေါ်တဲ့အုံနောက်ထဲမှာဟိုမှတ်ညံပေါ့လေတဖြည်းဖြည်းနဲ့
အာယုံစိုက်ပြီးတော့
အာယုံစိုက်လုံနိုင်တဲ့ဘိုင်းနေဟုတ်တယ်ခင်ဗျ။ဆိုတော့ဒီလိုဘိုင်းနေတဖြည်းဖြည်းကျလာတယ်ဆိုပြီးတော့ပြောတာရှိတယ်ကိုရဲ့ကျွန်တော်တကယ်ချင်းနေကိုယ်တိုင်မှာလည်းဖြစ်ပြီးတော့ဒီလိုမျိုးတွေပြောကြတယ်ကျွန်တော်တို့မလုပ်လို့ရလဲဆိုတော့ကျွန်တော်တို့လုပ်လို့ရတာတော့တခြားသောယောဂလက္ခဏာတွေမဟုတ်ဘူးဆိုတာတော့ကျွန်တော်တို့ကတော့တေချာပေါ့ဟိုဘယ်လိုခေါ်မလဲမဟုတ်တာတခြားသောယောဂတွေအဲ့မှာပေါဝင်ပတ်သက်မှုမရှိတာဘူးလို့ကျွန်တော်တို့အရင်ဆုံးဟို rule out ပေါ့နော်ထည့်ထုတ်ပြရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတခြားမဖြစ်နိုင်တာတွေကိုတစ်ခုစီစစ်စစ်ဖယ်ထုတ်ထားလိုက်ပြီးမှဒီကိုဗစ်ကြောင့်ဖြစ်နိုင်တဲ့နှုတ်ချီမလုတ်ချီမကန်ချင်းဖြစ်တဲ့နောက်ဆက်တွဲကိုရောဘယ်လိုစီမံကုသတယ်လဲဆရာ
သူတို့တေချာထိုင်ပြောဒီကိုဗစ်ဆိုတာပေါ့နော်အဓိကကတော့ကျွန်တော်ပြောရမယ်ဟာနာလာရှည်ယောဂါလည်းမဟုတ်ပါဘူးကိုဒီဗိုင်းရပ်စ်ဖြစ်တဲ့အတွက်ကြောင့်ကိုခန္ဓာကနေသူ့ကိုပြန်အတက်လုပ်ပြီးတော့ကိုခန္ဓာထဲမှာတော့ဒီလိုမျိုးလေးကြီးကျန်တာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့လည်းငါတို့ပြန်ပြီးလုံနိုင်ပါတယ်လေအဲမင်းပြန်ပြီးတော့နင်းနင်းနင်းနင်းကနေစပြီးတော့ပြန်လုံရမလားအလုပ်ကိုမလားနေ့လုံး၈နာရီမလုံနိုင်ဘူး၅နာရီလောက်စပြန်ပြီးလုံကြည့်ပါလား ကျွန်တော်ငယ်ချင်းအဲ့လိုဆရာဝန်ဆိုလို့ရှိရင်၃လလောက်တော်တော်လေးနာဝါတယ်အဲ့လိုမနေဘူးပေါ့နော်ပြန်ပြန်ပြောရတာပေါ့မင်းအလုပ်ပြန်ဆင်းပါလားမင်းရဲ့အဲကိုယ့်ရဲ့စီကံပဲပြန်ဖွင့်ပါလားတဲ့၈နိုင်မထိုင်နဲ့တနေ့၂နိုင်လောက်ပဲထိုင်ကြည့်ပေါ့အဲ့ဒါနေအခုတော့အကုန်ပုံမှန်ပြန်ဖြစ်သွားပါပြီဆိုတော့သဘောကတော့လေကိုယ်စိတ်ထဲမှာဒါကြီးကနာရာရှည်ယောဂါကြီးပါငါဒီယောဂါဖြစ်ပြီးတော့ဟိုပြန်ပြီးတော့ပဂရီလူကောင်းတော့မဖြစ်နိုင်တော့ဘူးဆိုတော့ကျွန်တော်ဒီနေ့ဒီချိန်ထိတော့မတွေ့ဘူးသေးပါဘူးခင
်ဗျဟုတ်ကဲ့ဆရာနောက်ဆုံးရောဒီ COVID မျိုးကွဲတဲ့ Omicron ရဲ့နောက်ဆက်တွဲဖြစ်နိုင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
။ Omicron negative ဖြစ်တိုင်းနဲ့ကျွန်တော်တို့ကတခါလေမပေါ့ပါနဲ့။ဘာဖြစ်လို့လဲဆိုတော့မပေါ့ပါနဲ့လို့ကျွန်တော်ပြောချင်တဲ့သဘောကလေကျွန်တော်တို့တချို့သောလူတွေမှာ Omicron က9ရက်လောက်နဲ့ပျောက်သွားတတ်ပါတယ်ကိုယ့်ရဲ့။ဟိုတချို့သောလူတွေမှာ9ရက်နဲ့မပျောက်ဘူးကိုယ့်ရဲ့12ရက်လောက်ထိကြာသွားတဲ့လူရှိတယ်။စက်3ရက်လောက်ထိကြာသွားတဲ့လူရှိတယ်စက်5ရက်လောက်ထိကြာသွားတဲ့လူရှိတယ်တချို့ကလားနဲ့တော့ရှိတတ်တယ်ဒီအကြောင်းကိုကျွန်တော်တို့ကပြန်ပြီးတော့ဒီ Omicron ကိုလုတ်တဲ့အခါမှာ PCR ကိုမစစ်ပါနဲ့ antigen နဲ့လည်းကျွန်တော်စစ်လိုက်ပါဆိုပြီးပြောတဲ့တပိုင်းနေပါတာပေါ့နော်ဆိုတော့ပြောခြင်းတဲ့ဘောကတော့ဂျုံပြီးပြောရလို့ရှိရင်တော့နံပါတ်1 Omicron နဲ့ဂျုံခဲ့လို့ရှိရင်တော့ကျွန်တော်တို့က positive မဖြစ်တဲ့လူတွေမှာလည်းရောဂါလက္ခဏာကိုကြည့်ပါကျွန်တော်အရင်တော့လည်းပြောဘူးလို့လေဗင်နာချောင်းဆိုးတယ်ဒီနေ့ဒီချိန်ကြီးမှာတခြားသောလက္ခဏာတွေတခြားသော influencer တို့ပါလို့ဟိုသိပြီးတော့မစင်စားပါနဲ့အဲ Omicron ကလည်းကျန်တာမဖြစ်နိုင်ဘူးဆိုတာလေးကိုကောင်းနေမှာအရင်ထည့်ထားပြီးလို့ရှိရင်တော့ကျွန်တော်ထင်ပါတယ်လေဒါမျိုးကျွန်တော်အစော်ကြီးသိနေလို့ပြောထင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ